Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတက်ညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပြီးသွားမှာပါဂျာမနီနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတ Barack Obama ဟာဂျာမနီ၊ Britain ၊ပြင်သစ်၊ Italy ၊ Spain နိုင်ငံခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးနေပါတယ်ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကရွေးကောက်ခံသမ္မတ Donald Trump ရဲ့ခေါင်းဆောင်မှုအပေါ်ယုံကြည်ချက်ပြည့်ရှိတယ်လို့ပြောလိုက်ပါတယ်အမေရိကန်ထောက်လိုင်းရေးအကြီးအကဲကတော့ယာရုကနေမကြခင်နှုတ်ထွက်တော့မှာပါဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြသွားမှာပါမခွန်ညိုရေး
ကောင်းပါပြီရှင်အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုစိုးရိမ်ထိတ်လန့်နေကြတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာနေတဲ့အခြေအနေကတော့အခုလိုပ
ါဒုက္ခတွေကကျွန်တော်တို့ဒီမှာတရားကြောတဲ့အရင်တစ်ခါကျွန်တော်တို့ဒီဆေလာပိုက်စေသုံးရဲ့နေကလာတဲ့ဒုက္ခတွေလက်ကျလက်ရှိတယ်
ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးရဲ့ပြောပြချက်နဲ့အတူဒေသခံအရက်သားတွေကိုရက်တူတင်နန်းပေးပြီးအရန်ရက်တပ်ဖွဲ့ဝင်ဖြစ်လုံခြုံရေးတာဝန်ပေးလိုက်ပြီးဆိုတာကိုလည်းပြောပြပေးမှာပါ။ထိုင်းနယ်စပ်ဒေသကလယ်ကွင်းတွေမှာကောက်ရိပ်သွားတဲ့မြန်မာရွှေ့ပြောင်းလုပ်သမားတွေကိုမဖမ်းဖို့ထိုင်းလယ်ပိုင်ရှင်တွေကထိုင်းရက်တပ်ဖွဲ့ဝင်တွေကိုတောင်းဆိုထားတာနဲ့အတူနိုင်ငံတကာသတင်းလွှာထဲမှာတော့အမေရိကန်မှာသမရအပြောင်းလဲမှာရွှေ့ပြောင်းနေထိုင်သူတွေကရာဇဝတ်မှုကျူးလွန်သူတွေကိုနိုင်ငံကနှင်ထုတ်မယ်လို့ရွေးကောက်ခံသမရကပြောတာကိုလည်းဆင်ကြရမှာပါဒီလိုအခြေအနေတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတ Donald Trump ဇန်နဝါရီလတဲ့သမ္မတတာဝန်တွေတရားဝင်လွှဲပြောင်းယူနိုင်ဖို့အတွက်ပြင်ဆင်နေတဲ့အချိန်မှာသမ္မတ Barack Obama ကတော့ဒီကနေ့ဂျာမနီနိုင်ငံမှာအရေးပါတဲ့ဥရောပနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ် Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေရင်ဆိုင်ရတဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကိုဥရောပရဲ့အရေးပါတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့သမ္မတ Obama ဒီကနေ့တွေ့ဆုံဆွေးနွေးတာပါဂျာမနီ Britain ပြင်သစ် Italy နဲ့ Spain နိုင်ငံတွေကခေါင်းဆောင်တွေနဲ့သမ္မတ Obama တို့ရဲ့ဒီကနေ့တွေ့ဆုံပွဲဟာသူ့ရဲ့သမ္မတတတမကုံဆုံးခင်နောက်ဆုံးအကြိမ်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲလည်းဖြစ်နိုင်ပါတယ်။မနေ့ကဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲနဲ့နှစ်ဦးရဲ့ဆွေးနွေးတာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့ကတော့တခြားဥရောပခေါင်းဆောင်တွေပါပါဝင်ပြီးတော့ဆွေးနွေးကြပါတယ်။ဂျာမနီနိုင်ငံကိုသမ္မတဥပမာစတင်ရောက်ရှိတဲ့နေ့ကလေးကခေါင်းဆောင်နှစ်ဦးဟာကမ္ဘာတလွားပေါင်းကူးဆက်သွယ်လှုပ်ဆောင်မှု Globalization နဲ့ Atlantic သမုဒ္ဒရာရပ်ဝန်းနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတွေကိုအလေးပေးဆွေးနွေးနေတာဖြစ်ပါတယ်။အမေရိကန်ယူကောက်ပွဲမှာ Trump အနိုင်ရလိုက်တဲ့အတွက်လက်ရှိယူကရိန်းနဲ့ Syria နိုင်ငံချင်းချင်းရေးပြန်လည်တည်ဆောက်ရေးကြိုးပမ်းမှုတွေမှာဖြစ်လာနိုင်တဲ့တက်ရောက်မှုတွေနဲ့ NATO မဟာမိတ်အဖွဲ့ဝင်ဥရောပနိုင်ငံတွေနဲ့အတူအမေရိကန်ကအခိုင်အမာဆက်လက်ရည်တည်သွားဖို့ကိစ္စတွေကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေနဲ့ရာသီဥတုပြောင်းလဲလာမှုတွေကိုအတူတကွပူးပေါင်းဟန်တားဖို့ဘယ်လိုကြိုးပမ်းသွားမယ်ဆိုတာတွေကိုသမ္မတဥပမာနဲ့ဥရောပခေါင်းဆောင်တွေဆွေးနွေးကြတာပါဒီဆွေးနွေးပွဲပြီးတာနဲ့သမ္မတဥပမာဟာပြည်သူနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်
ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ခေါင်းဆောင်မှုအပေါ်ယုံကြည်ချက်အပြည့်ရှိတယ်လို့ပြောလိုက်ပါတယ်။ရှင်โซအာဘေဟာအမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်ဒေါ်နယ်ထရမ့်ကိုပထမဆုံးလာရောက်တွေ့ဆုံတဲ့ကမ္ဘာခေါင်းဆောင်ဖြစ်ပါတယ်။နယူးယောက်မြို့ကထရမ့်တာဝါမှာသူတို့နှုတ်တွေ့ဆုံခဲ့တာပါ။တခါတလေခက်ကြမ်းကြမ်းပြောတတ်တဲ့ဒေါ်နယ်ထရမ့်နဲ့တွေ့ဆုံမှုကတကယ့်ကိုလက်လက်လဲလဲရှိတယ်လို့မစ္စတာအာဘေကပြောပါတယ်။အခြေခံအကြောင်းအရာတွေကိုသူတို့နှုတ်ဆွေးနွေးခဲ့ကြတယ်လို့မစ္စတာအာဘေကပြောပေမဲ့အသေးစိတ်အချက်အလက်တွေကိုတော့မပြောပါဘူး။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ထရမ့်ဘက်ကလည်းဘာမှချက်မှမပေးပါဘူး။အမေရိကန်နဲ့ဂျပန်ဆက်ဆံရေးနဲ့ပတ်သက်လို့အခြေခံအချက်အတော်တော်များများကိုမဲဆွဲကာလအတွင်းထရမ့်ကမေးခွန်းထုတ်ခဲ့ဘူးသလိုဂျပန်ကာကွယ်ရေးအတွက်အမေရိကန်ကလုပ်ပေးတာတိတ်များလွန်နေတယ်လို့ပြောခဲ့ဖူးပါရယ်ဂျပန်နဲ့ဒေသတွင်နိုင်ငံတွေကိုနျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်ပြုဖို့နဲ့အဲ့ဒီနိုင်ငံတွင်ဆေးလွတ်ထားတဲ့အမေရိကန်တပ်တွေအတွက်ထောက်ပံ့ကြေငွေတိုးမြှင့်ပေးဖို့ကိုလည်းထရမ့်ကတိုက်တွန်းခဲ့တာပါဂျပန်နိုင်ငံမှာအမေရိကန်စစ်ဘက်ဝန်ထမ်း9,000-3,000နဲ့မိသားစုဝင်4,000-3,000ရှိပြီးကာကွယ်ရေးဝန်ကြီးဌာနအရသာဝန်ထမ်း9,000လည်းလုတ်ကိုင်းနေပါရယ်ဂျပန်တို့ထောက်ခံထားတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် TPP ကိုလည်းဖျက်သိမ်းပစ်မယ်လို့ဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုထားတာဖြစ်ပါတယ်
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်စတင်တာဝန်ထမ်းဆောင်ချိန်မှာသူ့အနေနဲ့ယာရုကနေနှုတ်ထွက်မှာဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးအကြီးအကဲကပြောလိုက်ပါတယ်။သူ့ရဲ့နှုတ်ထွက်စွာကိုပေးပို့ပြီးဖြစ်ကြောင်းလည်းလွှတ်တော်ကိုအသိပေးခဲ့ပါတယ်။ဂျာလာဘရီနီကကျင်းပတဲ့လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကြားနာပွဲမှာအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူး James Clapper ကအခုလိုကြေညာလိုက်တာအပေါ်အကဲကတချို့ကအံ့အားသင့်ခဲ့ကြပါတယ်။သူ့အနေနဲ့မနေ့ညကနှုတ်ထွက်လာတင်သွင်းမိဖြစ်တာကြောင့်စိတ်ချမ်းသာမိကြောင်းနဲ့နောက်ထပ်တာဝန်ထမ်းဆောင်ဖို့64ရက်သာလိုတော့ပြီးအဲ့ဒီထက်နောက်ကျပြီးမှထွက်ရမယ်ဆိုရင်တော့သူဇနီးနဲ့ပြဿနာတက်နိုင်ကြောင်းကြားနာပွဲမှာပြောကြားခဲ့ပါတယ် အခုလိုနှုတ်ထွက်လိုက်တာဟာထရမ့်အစိုးရနဲ့ပတ်သက်ပြီးသူဆန္ဒသဘောထားကိုထုတ်ပြလိုက်တာဖြစ်တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ပြောခွင့်ရတဦးကတော့အဲ့လိုမဟုတ်ဘူးလို့ဆိုပါတယ်မစ္စတာကလပါနှုတ်ထွက်တာဟာသူ့ကိုရွေးချယ်ခန့်အပ်တဲ့အစိုးရအဖွဲ့ရဲ့သတ်မှတ်ချက်ကြောင့်ယာရုတက်တန်းကုံဆုံးချိန်မှာအခုလိုနှုတ်ထွက်တာဖြစ်တယ်လို့ပြောပါရခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ရက်ကမိုက်ဒူဂူရီမြို့လုံခြုံရေးဂိတ်တစ်ခုမှာတောက်ကြနေမနဲ့အစောပိုင်းအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်ဘုံခွဲသူ၂ဦးသေဆုံးသွားပါတယ်။နောက်နာရီပိုင်းအကြမ်းနောက်ထပ်ဘုံနှလုံးပေါက်ကွဲခဲ့ပါတယ်။တာဟာမိုက်ဒူဂူရီမြို့မှာသတင်းသုံးပတ်အတွင်းပြည်ရင်းအကြမ်းဖက်သမားပိုဂိုဟာရမ်တို့ရဲ့အင်္ဂါချိန်မြောက်တိုက်ခိုက်မှုဖြစ်ပါတယ်။တောက်ကြနေမနဲ့၄နာရီမထိုးခင်မှာပဲဗဟိုအစ်မြင့်တရားရုံးမျက်နှာချင်းဆိုင်ကလုံခြုံရေးဂိတ်မှာစောင့်နေတဲ့ရဲရီစီကိုဘုံခွဲသူအမျိုးသမီး၂ယောက်နဲ့အမျိုးသား၁ယောက်တို့ကပြေးဝင်လာကြတယ်လို့ဒူရဲမှုဗစ်တာအီဆူကူကပြောပါတယ်။အမျိုးသမီးတဦးကဘုံခွဲလိုက်ချိန်မှာသူကိုရိုင်းရောအတူပါလာတဲ့အမျိုးသားတူတို့တေးဆုံးသွားတာပါ။ကြံအမျိုးသမီးတယောက်ကိုတော့ဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေတယ်လို့သူရဲမှုကပြောပါရယ်။မနက်၈နာရီလောက်မှဖြစ်တဲ့နောက်ထပ်ပောက်ကွဲမှုနှစ်ခုရဲ့အသေးစိတ်အချက်အလက်တွေတော့မသိရသေးပါဘူး။ပိုကိုဟာရမ်တို့ရဲ့တိုက်ခတ်မှုကြောင့်ခုနှစ်နှစ်အတွင်းလူပေါင်း1000ကျော်တေးဆုံးခဲ့ရတယ်လို့လက်တလုံးမှာပဲသူတို့ရဲ့တိုက်ခတ်မှုတွေကိုတိုးမြင်လုကင်လာတာပါ။ပိုကိုဟာရမ်တို့ဟာနိုင်ဂျီးရီးယားနေစပ်တခြားမှာလှုပ်ရှားနေကြပြီးတော့လက်သမားအများစုဖြစ်တဲ့လူပေါင်း1000ခွဲကျော်တို့အိုးအိမ်ဆုံးွားထွက်ပြေးခဲ့ကြရတယ်လို့လူသားချင်းစာနာမှုဆိုင်ရာကပ်ပေးကြီးဖြစ်ပေါ်လာစေပြီးလူပေါင်း14တန်းလောက်အစာရေစာငတ်မှုခေါင်းမနေကြတယ်လို့ကုလသမဂ္ဂကပြောပါတယ
်ဗီအိုအေကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တော့ကြနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်ခင်ဗျာ။ထိုင်းပြည်မိဖုရားကြီးတီးခဲဟာစုပ်အေးမိတာကြောင့်ကိုခန္ဓာအဖူချိန်မြန်မာပြည်ဆေးရုံတက်ကုသမှုခံယူနေကြောင်းထိုင်းပြည်ရဲ့နန်းတော်ကသတင်းထုတ်ပြန်ပါရယ်။ဘယင်ကြီးဘူမီဘောအဒီယာဒက်နဲ့ရဆံပြီးတလအကြာမှာအခုလိုနေထိုင်မကောင်းဖြစ်တာပါ။ဘန်ကောက်မြို့ကစီရီရော့ဆေးရုံကနေချူလာလောင်ကွန်ဆေးရုံကိုပြောင်းရွှေ့ပြီးမှတော့အသက်84နှစ်အရွယ်မိဖုရားကြီးတီးခဲရဲ့ခန္ဓာကိုယ်အဖူချိန်ကျဆင်းသွားအောင်တမတော်တွေကကုသပေးခဲ့တယ်လို့နန်းတော်ကဒီကနေ့သတင်းထုတ်ပြန်ပါရယ်။အခုခါမှာတော့ကောင်းစွာအသက်ရှူနိုင်ပြီးတော့အစာလဲစားနိုင်တယ်လို့ဖော်ပြထားပါတယ်။အဆုတ်အေးမိတာကိုတမန်ကနေတဆင့်ရှာတွေ့ခဲ့တာဖြစ်ပြီးအခုခါမှာပရိစီဝစီရီနဲ့ကုသပေးနေပါတယ်။မိဖုရားကြီးဟာလွန်ခဲ့တဲ့နှစ်တွေကတည်းကကျန်းမာရေးချို့တဲ့နေပြီးလေးဖြတ်ဝေဒနာလဲခံစားနေရပါတယ်။ကမ္ဘာပေါ်မှာနမ်းသက်အရှိကြဆုံးအုပ်ချုပ်ခဲ့တဲ့ထိုင်းပြည်ကြီးဘူမင်ဘောဟာနှစ်တော်ကြာကျန်းမာရေးချို့ရင်းနေပြီးတဲ့နောက်အော်တိုဘာလ23ရက်နေ့မှာနေရဆန္ဒကြောင်းထိုင်းနိုင်ငံမှာဝန်ထမ်းချင်းအထိမ်းမှတ်ကာလတစ်နှစ်သတ်မှတ်ထားပါတယ်ခင်ဗျာ။
လွန်ခဲ့တဲ့နှစ် 30 ကျော်မှာ People Power တော်လှန်ရေးလှုပ်ရှားမှုနဲ့ရာထူးကဖိရှားခံခဲ့ရတဲ့ဖိလစ်ပိုင်အာနာရှင်ဟောင်း Ferdinand Marcos ရဲ့ရုပ်အလောင်းကိုတောက်ကြနေမှာပဲစစ်ကုံမျိုးတပ်ဖွဲ့နဲ့မြုံနှံလိုက်ပါတယ်။နိုင်ငံတော်အခမ်းအနားနဲ့တနက်20ချက်ပြစ်ပေါက်ပြီးတော့မနီလာမြို့ကတရေကောင်းစစ်တင်ကြိုင်းမှာအခမ်းအနားကိုစတင်ခဲ့တာပါ။မာကော့စ်ရဲ့အာဏာရှင်အစိုးရလက်ထက်လူအခွင့်အရေးချိုးဖောက်ခံရသူတွေနဲ့ဖွဲ့စည်းထားတဲ့ညွန့်မောင်းအဖွဲ့ရဲ့ဆန့်ကျင်ကောက်ွယ်မှုတွေတိုးလာပေမဲ့မာကော့စ်ကိုစစ်တင်ကြိုင်းမှာမြုံနှံဖို့ဖိလစ်ပိုင်နိုင်ငံတော်တရားရုံးချုပ်ကပြီးခဲ့တဲ့သတင်းပတ်အတွင်းအမိန့်ချလိုက်တာပါ။ကောက်ွယ်မှုတွေရှိနေတဲ့ကြားကပဲအာဏာရှင်ဟောင်းမာကော့စ်ကိုမြုံနှံဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကလည်းအတည်ပြုပေးခဲ့တာပဲ။ကန့်ကွက်ဆန္ဒပြမှုတွေရှောင်ရှားနိုင်ဖို့မာကော့စ်ရဲ့အလောင်းကိုမြို့တော်မနီလာကိုလေရင်နဲ့တိတ်တဆိတ်တဲဆောင်လာတာဖြစ်ပါတယ်။စစ်တင်ကြိုင်ပပလဲကိုထောင်နဲ့ချီတဲ့အထက်ကြုံရဲတွေနဲ့စစ်သားတွေကစောင့်ကြထားပြီးဆန္ဒပြသူတွေတော့မရှိပါဘူး။စစ်တပ်ကကြောတော့နောက်ခံပေးထားတဲ့ People Power တွန်လိုင်းလေးလှုပ်ရှားမှုအတွင်းမာကော့စ်ရဲ့မိသားစုတွေတိုင်းပြည်ကတင်းရှောင်သွားခဲ့ရတာပါ။1989ခုနှစ်မှာဟာဝိုင်ယီမှာမာကော့စ်ကွယ်လွန်သွားပြီးတော့ဖိလစ်ပိုင်မြောက်ပိုင်းကသူစာတိဘတ်တက်ကို1993မှာအလောင်းပြန်ရောက်လာတာပါ။အဲ့ဒီအချိန်ကစလို့မာကော့စ်ရဲ့အလောင်းကိုမန်ခေါင်းနဲ့ထည့်သွင်းပြသထားပြီးတော့ကမ္ဘာလက်ခီးသားတွေကိုဆွဲဆောင်နေရတဲ့ခုဖြစ်လာခဲ့ပါတယ်
။အရှေ့အလယ်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအဝင်မခံဘဲနေဆက်တွေပိတ်ထားတဲ့အနောက်နိုင်ငံတွေအပေါ်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကပြင်းပြင်းထန်ထန်ရှုတ်ချဝေဖန်လိုက်ပြီးသူ့နိုင်ငံပြေရှင်သွားတဲ့အထိအဲ့ဒီဒုက္ခသည်တွေကိုလက်ခံသွားမယ်လို့ပြောပါရယ်။အယ်ဂျာဇီးရာရုပ်မြင်သံကြားမှာထုတ်လင်းပြသတဲ့မှတ်တမ်းဗီဒီယိုထဲမှာဒီမူရစ်ဆေးဝါးတိုက်ပွဲကြီးလှုပ်ဆောင်နေခြင်းအတွင်းလူအများပြားသေဆုံးတဲ့အပေါ်ဝေဖန်ကြသူတွေကိုဒူတာတေကပြန်လည်ဝေဖန်တိုက်ခိုက်ပြီးအမေရိကန်ပြည်တော်စုကအနိုင်ကျင့်နေတာကြောင့်ဒါကိုပြန်လည်တုံ့ပြန်ရမယ်ဆိုပြီးတော့လည်းပြောပါရယ်။အမေရိကန်ဟာစနစ်နှစ်မျိုးကျင့်သုံးနေပြီးလူခွင့်ချိုးဖောက်မှုတွေအပေါ်စိုးရိမ်ကြတယ်လို့ဝိုင်းပြောဆိုနေတဲ့ဖိလစ်ပိုင်နိုင်ငံဤသူအမေရိကန်ပြည်ထောင်စုမှလည်းခွဲခြားဆက်ဆံမှုတွေရှိနေပြီးရဲတွေဟာမူရစ်ဆေးဝါးနဲ့ပတ်သက်သူတွေကိုမဟုတ်ဘဲအပြစ်မဲ့အယက်သားတွေကိုတပ်ဖြတ်နေတယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းတရုတ်သမ္မတရှီဂျင်ပင်ဟာအလွန်ရင်ကျေးတိမ်မွေ့သူဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကတော့ရိုးသားသူတဦးဖြစ်တယ်လို့မစ္စတာဒူတာတီကပြောပါတယ်။သူအာဏာရလာခြင်းကတည်းကစလို့မူရစ်ဆေးဝါးတပ်ဖြတ်မှုလှုပ်ဆောင်နေခြင်းအတွင်းလူ3000လောက်သေဆုံးခဲ့တဲ့ပေါ်အနောက်နိုင်ငံတွေနဲ့လူခွေအဖွဲ့တွေကဝေဖန်နေကြတာဖြစ်ပါတယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်အရာထူးကဆင်မေဖို့တောင်းဆိုဆန္ဒပြဖို့စီစဉ်နေတဲ့ဒီမိုကရေစီလှုပ်ရှားနေတဲ့အဖွဲ့ဘာစီအဖွဲ့ရဲ့ရုံခံကိုဆန္ဒပြပွဲမလုပ်ခင်တည်းအလို့တောက်ကြနေမှာမလေးရှားရဲတို့ကဝင်ရောက်စီနေတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်မလေးရှားဖွံ့ဖြိုးမှုဘန် 1MDB နဲ့ဆက်ဆက်နေတဲ့အဂရီလိုက်စားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မလေးရှားဝန်ကြီးချုပ်ကိုရာထူးကဆင်မေဖို့စီနေနေမှာမြို့တော်စီကိုထောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်လာဖို့စီစဉ်ထားတာပါဒီလိုစီနေဝင်ရောက်မှုမှာရဲတွေနဲ့ကုမ္ပဏီရဲ့ကော်မရှင်ကတာဝန်ရှိသူတွေပါဝင်တယ်လို့ဘာစီအဖွဲ့ရဲ့တရားဝင် Twitter စာမျက်နှာမှာပြောထားပါတယ်ရုံနေထဲမှာရဲတပ်ဖွဲ့တို့ဆက်လက်ရှိနေပြီးတော့အဖမ်းအစီရှိတယ်ဆိုတဲ့သတင်းတော့မကြားသေးပါဘူးဒီလောက်ရနဲ့ပတ်သက်လို့ရဲဌာနပြောခွင့်ရအမျိုးသမီးကမှတ်ချက်မပေးပါဘူးဘာစီအဖွဲ့ရုံကနေထွက်ကိုလည်းအဖွဲ့ရှင်နေမလီဆာစာဒီဒါရီနဲ့တခြားရှင်တွေကိုရဲတို့ကဝန်ခွင့်မပေးဘူးလို့မလီဆာက Twitter မှာရေးပါတယ်ပြီးခရက်နှစ်ကလည်းဘာစီအဖွဲ့ကဦးဆောင်ကျင်းပတဲ့ဒီလိုအလားတူဆန္ဒပြပွဲအတော်များများမှာလူပေါင်း300,000ကျော်ပါဝင်ဆင်နွှဲပြီးတော့2009ခုနှစ်ရွေးကောက်ပွဲဆိုင်ရာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးတောင်းဆိုခဲ့ကြပါသေးတယ်ရှင်
တောက်ကြနဲ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်ရှင်အခုသတင်းလွှာတွေသတင်းဆောင်ပါတွေဘက်ကိုစက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်ရခိုင်ပြည်မောင်းတော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်တာတွေပြန်လည်မြင့်တက်လာနေတာကြောင့်ဒေသခံတိုင်းရင်းသားတွေဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပြီးဘူးသီးတော်နယ်မောင်းတော်မြို့ကိုထပ်မံတိတ်ဆောင်လာနေကြပါတယ်တိတ်ဆောင်သူတွေဟာဘူးသီးတော်မြို့ကိုအဓိကဥတီသွားရောက်နေသလိုလမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်မလာရောက်နိုင်သူတွေလက်ရှိတဲ့အကြောင်းသုံးသပ်ကြပါတယ်။ဘူးသီးတော်မောင်းတော်ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ12ရက်နေ့ကစတင်ပြီးမောင်းတော်ဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေအရှိန်မြင့်တက်လာတဲ့နောက်ပြပခဖြစ်ပွားရာဒေသကတိုင်းရင်းသားတွေဟာဒီရက်ပိုင်းတွေအတွင်းမှာဘူးသီးတောင်နဲ့မောင်းတော်မြို့တွေကိုတင်းရှောင်လာကြပါတယ်လက်တလောဘူးသီးတောင်မြို့ပေါ်ကိုတင်းရှောင်လာသူတွေရဲ့အခြေအနေကိုကိုကြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဘူးသီးတောင်မြို့ကဦးတန်းနိုင်ကအခုလိုပြောပါတယ
်ဒုက္ခတွေကကျွန်တော်တို့ဒီမှာတရားကြောရှိနေကျွန်တော်တို့ဒီမှာအရင်တစ်ခါကျွန်တော်တို့ဒီဆေလာပိုက်ဆေးသုံးရည်နေကလာတဲ့ဒုက္ခတွေလက်ကျလဲရှိတယ်အခုထဲပြီးတော့တူလာတယ်ခင်ဗျာအရင်ကတော့ကျွန်တော်တို့သုံးဆေးကျော်ရှိတယ်အခု80ကျော်လောက်ဟိုထဲတူလာတယ်ခင်ဗျာအဲအဒီကနှစ်ဖက်ရှိနေတဲ့ဆေးကြောက်ထွက်ပြလာရတယ်သူတို့ကအဲ့ဒီနေမြေမှာတနေ့တနေ့ကဆေးနဲ့ကျနေရတယ်သူတို့စားဝတ်နေရင်းကလည်းအခက်အခဲကြရတယ်ဘာဖြစ်လို့ဆိုတော့ရဲချာမတီးဆိုင်ရတဲ့သူတွေဖြစ်တဲ့စောင်းတွေတွေကလည်းအခက်အခဲရှိနေလို့သူတို့ကဒီကိုကျွန်တော်တို့ခုထိခံကုန်လာရတာဖြစ်ပါတယ်
။ရောက်ရှိလာတဲ့တိန့်ဆောင်လာသူတွေဟာမောင်တော်မြို့နယ်မြောက်ပိုင်းဖားဝစ်ချောင်းရွာနဲ့အနီးနားရွာတွေကဖြစ်ပြီးလောလောဆယ်ဘူးတီတောင်မြို့ကသူတမာယုံဘုန်းကြီးကျောင်းမှာနေရာချထားပါတယ်။မောင်တော်မျိုးကအချိန်လေးကိုတော့မောင်တော်မျိုးကအရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးခမောင်တန်းကအခုလိုပြောပါတယ်။
အဲဒုက္ခတွေတွေကဟိုတနေ့ကတော့ဘူးတွေကဖက်ကို80ကျော်လောက်လူကြီးတွေအဲ့တမဟိုဖုန်းကြောင်းမှာရှိနေကြပါတယ်ကျွန်တော်မောင်းတော့မှာတော့စစ်တူလောက်ရှိပါတယ်မောင်းတော့ကိုလည်းသူတို့မျိုးပေါ်မှာလည်းစိုးရိမ်မှုတွေရှိနေတယ်ပါလေအဲ့ဒါကြောင့်တခါလေဘူးတွေကဖက်ကိုပဲဆက်သွားကြတာများပါတယ်ကောလာဟလတွေကများတယ်အမျိုးမျိုးပေါ်ခဏနေရိုးရင်းစကားကိုဝယ်တော့မလို့လို့ဘင်္ဂလီတွေကပဲဆန္ဒပေါ်ထုတ်တော့မလို့လို့အဲ့လိုဘာသာဆက်မှုတွေများတဲ့အတွက်လူတွေကဟိုအပြည့်အထိတ်လက်စိုးရိမ်နေကြတာလည်းရှိတယ်တို့ရနေတာတော့အဲ့လိုသိဆိုရတာတော့မရှိပါဘူး။ဟောအခုလောလောဆယ်ကတော့ကျွန်တော်စနေနေ့ဖြစ်တော်ပြီးနောက်ပိုင်းမှာတို့ဒီဖန်နဲ့ဟိုလမ်းပတ်ဆက်တွေကပြတ်တော့တဲ့သဘောရှိတယ်။ကားတွေကတော့အတော့လာမရှိသလောက်ပါပဲ။အဲ့တည်းဒီသားခံတွေကလာရှင်ပဲပဲဟိုအခက်အခဲတွေလည်းကြုံတွေ့နေရပါတယ်
။ဒီလအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်သူတွေအကြတိုက်ခိုက်တာတွေပြင်းထန်လာချိန်မှာစခိုင်းပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြောင်းသတင်းတွေထွက်ပေါ်နေပါတဲ့ဒီသတင်းနဲ့ပတ်သက်ပြီးနေဆက်တစ်ချောင်းမှာလုံခြုံရေးတင်းကျပ်ထားတာကြောင့်ဖြတ်တန်းဖို့ခက်ခဲမှဖြစ်ကြောင်းဦးခမောင်တန်းကသုံးသပ်ပါတဲ
့ဟုတ်အကြမ်းဖက်အဖွဲ့တွေကကျွန်တော်တို့ဒီမောက်တော်မျိုးတွေမှာပဲရှိနေကြတော့သူတို့ဟိုစစ်စဲနိုးတဲ့ကာလမှာဟိုအပေါက်တွေကိုပိတ်ထားတာရှိတယ်အဲ့တော့ဘယ်ကနေထွက်ပြေးမှလဲသူတို့ဖက်ဖက်နဲ့အများကြီးပဲဝင်လာတဲ့တခြားမှာအဲ့ဘက်ကဟို BGF တို့ဘာလို့အကုန်တောင်းနေကြတာဘယ်ကိုထွက်ပြေးလို့အဲ့ဘက်ကိုရေလို့ရမယ်သူတို့အဝင်ခံမှာမဟုတ်ဘူးဆိုတာလည်းရှိနေကြတယ်
ကြာသာပြေးနေ့ကတော့မောင်းတော်မြို့မြောက်ပိုင်းမြင်းလွတ်ရွာမှာဆရာဆရာမတွေနေထိုင်ရာအဆောင်တစ်ခုမီးရှို့ဖျက်ဆီးခံခဲ့ရကြောင်းနဲ့ဒီကနေ့မနက်မှာတော့ကြိမ်ချောင်းနဲ့လောင်းတုံလန်းရေကြော်တံတားမှာဘုံတလုံးထောင်ထားတာကိုရှင်းလင်းခဲ့ရကြောင်းဥက္ကမောင်တန်းကပြောပါတယ် နိုင်ငံတကာသတင်းမီဒီယာတချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူ900လောက်တိတ်ရှောင်လာကြောင်းဖော်ပြတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနေကြာဆောင်တက်တမှုတွေကိုမေးမြန်းရမှာတော့မြေပြင်မှာအမှန်တကယ်ဖြစ်ပွားတာမရှိကြောင်းပြန်လည်ဖြေကြားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကဒီကနေ့သတင်းထုတ်ပြန်ပါတယ်။တဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူ80ကျော်ကိုမြန်မာတပ်မတော်ကပြစ်ခတ်တပ်ဖြတ်တယ်ဆိုတဲ့ရိုက်တာသတင်းဌာနရဲ့ဖော်ပြချက်ကိုလည်းသတင်းထုတ်ပြန်ရေးကော်မတီကညှင်းဆို့ထားပါတယ်။ဗိုလ်သူတော်မောင်တော်ဒေသတွင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူတွေကိုစစ်ဆေးရမှာဘင်္ဂလားဒေ့ရှ်နိုင်ငံကလာရောက်သူတွေနဲ့ဗလီဆီယာတွေကဥဆောင်ခဲ့ကြောင်းထွက်ဆိုတယ်လို့လည်းသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကတော့လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့စုံစမ်းရေးအဖွဲ့တွေကိုမောင်းတော်ဒေတာကိုတွားရောက်ခွင့်ပြုဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုလိုရခိုင်ပြည်နယ်အတွင်းတင်းမာမှုတွေတိုးနေတဲ့အချိန်မှာအရတားတချို့ကိုရက်တိုတင်တန်းပေးပြီးအရန်ရက်တပ်ဖွဲ့မှလုံခြုံရေးတာဝန်ပေးလိုက်ပါတယ်။ဒေတာဆိုင်ရာလူ့အခွင့်အရေးအဖွဲ့တချို့ကတော့လက်ရှိအချိန်ဒီမှာရက်တပ်ဖွဲ့အတွင်းလူမျိုးစုံပါဝင်တင်တယ်လို့အတွေ့အကြုံနဲတဲ့သူတွေကိုလက်နက်တွေတပ်ဆင်ပေးထားတာအပေါ်မှာဝေဖန်နေကြတာပါ။ရိုက်တာသတင်းတပုတ်ကိုအခြေခံပြီးကိုသိန်းထောက်ဦးကပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကျန်းဖက်တိုက်ခိုက်မှုသတင်းတွေလုံခြုံရေးအဖွဲ့ဝင်တွေရဲ့တာဝန်ယူမှုအခြေအနေတွေပေါ်နိုင်ငံတကာအာရုံစိုက်နေတဲ့အချိန်မှာပဲလက်ရှိရဲတပ်ဖွဲ့အင်အားကိုဖြည့်တင်းမှုအတွက်အရသာ130ကျော်အရန်တပ်ဖွဲ့ဝင်တွေအဖြစ်ရပ်တို့တင်နှံပေးပြီးမြန်မာအစိုးရတာဝန်ရှိသူတွေကလုံခြုံရေးတာဝန်ထမ်းဆောင်ခိုင်းလိုက်တာပါပုံမှန်ရဲတပ်ဖွဲ့ဝင်တွေကိုတင်နှံပေးတဲ့တင်နှံတဲ့နှစ်လစောပြီးတော့တင်းမာမှုတွေအဓိကဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအဓိကတာဝန်ယူစီခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ရဲတပ်ဖွဲ့ကြီးကဗိုလ်မှူးကြီးစိန်လွင်ကတော့အခုလိုပြောပါတယ
်လိုအပ်တဲ့ရဲတပ်ဖွဲ့အင်အားတွေဒါအချိန်မီပြည်စုံရရှိနိုင်အောင်ဖွင့်လှစ်ခြင်းပဲဖြစ်ပါတယ်ဒီမှာဟိုတက်ဆန်ပြည်နယ်လိုက်ပေါ့သူတို့ဟိုဒေသမှာပြန်တောင်ထမ်းဆောင်မဲ့သူတွေလက်ဒီမှာပါပါတယ
်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်သူတွေကတိုက်ခိုက်ခဲ့တဲ့သတင်းတွေနဲ့ဒေသခံတွေစိုးရိမ်ထိတ်လန့်နေချိန်မှာရခိုင်လူငယ်တွေအကြားကုဋေတောက်ကိုကိုကာကွယ်ခြင်းတဲ့လုံခြုံရေးတာဝန်ယူခြင်းတဲ့စိတ်တွေပို့ပြီးတော့ပေါ်လာခဲ့တဲ့အကြောင်းသင်တန်းတက်သူတယောက်ဖြစ်တဲ့ကိုအောင်သိန်းထွန်းကပြောပါတယ
်။ဒီနေ့မှတော့စိတ်မကောင်းဖြစ်တယ်။ကိုလူမျိုးတွေကိုကိုတိုင်းပြည်အတွက်ဖြစ်ရတာ။အဲ့ဒါကိုကြီးရှင်တို့တစ်ဖက်တစ်လမ်းကနိုင်တဲ့ဘက်ကတာဝန်ထမ်းချောက်စင်လို့ပါ
။ဒေသတွင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Jurisdiction Commission ကဒေသဆိုင်ရာဒါရိုက်တာ CS Zarifi ကတော့ရဲတပ်ဖွဲ့မှာလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်တယ်လို့မြင်တဲ့အကြောင်းပြောပါတယ
် So you would expect a new police force being set up in that situation to reflect the diversity the ethnic diversity
ဒီလိုအခြေအနေမျိုးမှာရဲတပ်ဖွဲ့အသစ်အနေနဲ့လူမျိုးစုံကိုကူစားပြုမယ်ဘာသာရေးအရမတူတဲ့သူတွေပါဝင်မယ်လို့မျှော်လင့်ပါလိမ့်မယ်ဒါပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိပြီးသားရောထပ်ပြီးအင်အားဖြည့်တဲ့ရဲတွေထဲမှာရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေမပါပါဘူးဒီလိုလောက်တာကရဲတပ်ဖွဲ့လုပ်ငန်းတွေမထိရောက်တဲ့အပြင်အခြေအနေပိုဆိုးလာနိုင်ပါတယ
်တင်မာမှုတွေဖြစ်ပေါ်နေတဲ့အချိန်လူသစ်တွေကိုရဲတို့တင်တန်းပေးပြီးလက်နက်တွေတပ်ဆင်ပေးတာကအမားတွေများနိုင်တယ်ဆိုပြီး CS Serifi ကဝေဖန်ပါတယ်ဒီတော့တွင်ဆိုရလုံချွေးတပ်ဖွဲ့တွေနဲ့ကျန်းဖက်သူတွေကြားတိုက်ခိုက်မှုတွေပြင်းထန်နေပြီးရခိုင်ပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်မြန်မာဆိုရတာဝန်ရှိသူတွေကတော့ဒီသတင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတစုံတရာအကြောင်းကြားတာမျိုးမရှိသေးတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဟုပြောပြခဲ့တာပါရှင်။အခုတော့ထိုင်းနိုင်ငံမှာသွားပြီးတော့ကောက်ရိပ်နေကြတဲ့မြန်မာလယ်သမားတွေဘက်ကိုလည်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံကလယ်သမားတချို့ဟာအခုလိုကောက်ရိပ်တဲ့ရာသီမှာမြန်မာနိုင်ငံနဲ့နယ်ချင်းထိနေတဲ့ထိုင်းနိုင်ငံဘက်ကထခရိုင်မဲစောက်မြို့ကိုသွားပြီးတော့ကောက်ရိပ်လေးရှိပါတယ်။အခုလိုကောက်ရိပ်သိမ်းချိန်မှာတရားမဝင်ရွှေပြောင်းလုပ်သမားတွေကိုရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးနေတဲ့အတွက်မဲစောက်မြို့နယ်မဲကုအပိုင်းရက်ွက်ခွန်းနှစ်ခုကထိုင်းတောင်သူလယ်ပိုင်ရှင်150ဟာမဲစောက်ရဲဌာနမှာသွားပြီးတော့ရွှေပြောင်းလုံသမားတွေကိုမဖမ်းဆီးဖို့တောင်းဆိုခဲ့ကြတဲ့အကြောင်းအပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါလေရှင်
။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့စုံဘက်ကလေယာမြေတွေမှာစပားရိတ်သိမ်းချိန်တရားမဝင်မြန်မာရွှေပြောင်းလုံသမားတွေကိုအာဏာပိုင်တွေကဆက်တိုက်ဖမ်းဆီးမှုတွေရှိနေတာပါ။ဒီအတွက်ထိုင်းတောင်သူလေပိုင်ရှင်150ခန်းကလက်မှတ်ရေးထိုးပြီးမဲဆောက်မြို့မဲပအပိုင်ရဲဌာနချုပ်ရုံးမှာမြန်မာလုံသမားတွေကိုဖမ်းဆီးတာတွေမလုပ်ဖို့အတွက်လာရောက်တောင်းဆိုခဲ့တယ်ဆိုပြီးထိုင်းလုပ်ငန်းရှင်တဦးကပြောပြပါတယ
်အခုကတော့မဆောက်မြို့ကလူကတော့ဟိုဖထဖတဲ့ဘကရက်ကွက်မှာပေါ့နော် အားလုံးတို့ရက်ကွက်မှာခုနခုနရက်ကွက်ရှိတယ်လူအယောက်150ရှိတယ်ဗောနော်အာမဆောက်ကပလေးယုံကို1000ဆိုတယ်ဗောနော်အလုံးတမားလေးမဖမ်းဘူးဗောနော်ဘာဖြစ်ဆိုတော့အခုချိန်မှာတို့ကလဲလှုပ်လိုက်အချိန်စပါရိတ်လိုက်အချိန်ဗောတို့စီမှာတော့ပြည်တနာလေးအများကြီးရှိတယ်ဗောနော်လေပိုက်စင်းနေဗောနော်အားလုံးတယောက်150ကိုအပလေးယုံဗောနော်မဆောက်ကပလေးယုံ1000ဆိုတယ်ဗောနော်အခုချိန်မှာအလုတ်သမားလေးမဖန်နဲ့အောင်ပေါ့တချက်လခွန်းလူပေပေါ့သူတို့ကအရန်နေဒုက္ခရောက်တော့ပေါ့နော်လေစိုက်သမားလေးပေါ့နော်သူတို့ကအရန်ဒုက္ခရောက်တယ်အခုချိန်မှာတော့အာမေဆာကပလေးယုံလေတော်မော်တို့လည်းပါတယ်အဲ့လိုပေါ့နော်ခဏခဏအဲ့လိုလက်အလုတ်လေသမားလေးအလုတ်သမားလေးလလိုက်ဖန်တာပေါ့နော်သူတို့ရက်ကွက်မှာပေါ့
မေဆောက်မြို့မေပအပိုင်းရဲဌာနယုံကြည်ကတော့ထိုင်းလေလုပ်ငန်းရှင်တွေရဲ့တောင်းဆိုချက်ကိုရုံးရုပ်အထိတင်ပြပေးမယ်လို့သာပြောဆိုခဲ့ပြီးမဖမ်းဆီးပါဘူးဆိုတာကိုတော့ဂရုမပေးခဲ့ပါဘူး။ထိုင်းနိုင်ငံတက်ခရိုင်ထဲမှာမြန်မာရွှေပြောင်းလုပ်သမား9သိန်းထက်မနည်းအလုပ်လုပ်ကင်နေကြပြီးများသောအားဖြင့်တရားမဝင်အလုပ်သမားတွေကအများအပြားရှိနေတာကြောင့်ထိုင်းအနာပိုင်းတွေကဖမ်းဆီးမှုတွေမကြာခဏလုပ်နေတာပါ။အခုလိုမျိုးစပားရိတ်သိမ်းတဲ့ယာပြီမှာဆိုရင်မြန်မာနိုင်ငံသားရွှေပြောင်းလုပ်သမားတွေကိုထိုင်းလေလုပ်ငန်းရှင်တွေကငှားရမ်းပြီးစပားရိတ်သိမ်းတဲ့နေရာစပားတည်ယူတဲ့နေရာတွေမှာအသုံးပြုဖို့အတွက်နေသားအနေနဲ့ကတေအေကကိုလှုပ်အားကဘလောက်နှုံးဆိုတာမျိုးနဲ့ငှားရမ်းလေးရှိပါတယ်။မဲဆောက်မြို့မှာတော့ထိုင်းဥပဒေပါလှုပ်အားကဖြစ်တဲ့တစ်နှစ်ဘတ်300ဆိုတဲ့ငွေကြေးကိုပေးတဲ့သူကနေပါပါတယ်။ဒီအတွက်အလုပ်လုပ်ခွင့်လက်မှတ်မရှိတဲ့မြန်မာလူသမားတွေဟာရရအလုပ်တွေကိုပေးတဲ့ဈေးနှုန်းနဲ့ပဲလှုပ်ကြလေးရှိပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား3တန်းကနေ4တန်းလောက်ထိရှိတယ်ဆိုပြီးခန့်မှန်းထားပြီးတရားဝင်အလုပ်လုပ်ကင်တဲ့သူကသိန်းကနန်းလောက်ပဲရှိနေတာပါဒီအတွက်တရားမဝင်နေထိုင်သူတွေကိုအဖမ်းဆီးတွေကတော့နေ့စဉ်လိုလိုရှိနေတာဖြစ်ပါတယ်ရှင
်တော်ဒါရှင်ရရှင်မြမပြည်တော်တော်ရော့မြို့ဝမ်းမကျန်ရာဒီမွေစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းတကြဘလို့ကြက်မှတ်ပြီးထိန်ချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြေးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘယ်ပုံဘယ်နည်းဖြေရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်ဒါရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေတိုတင်ကြောင်းကြားထားနိုင်ကြပါသည်
ဗီယိုရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အမေရိကန်ရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကိစ္စနဲ့ပတ်သက်လို့တင်းမာတဲ့ယက်တီချက်နဲ့မွတ်စလင်တွေပေါ်မှာတေချာစောင့်ကြည့်သွားမယ့်အစီအစဉ်တွေဟာအမေရိကန်ကရွှေပြောင်းခြေချနေထိုင်သူတွေကြားမှာစိုးရိမ်မှုတွေဖြစ်ပေါ်ခဲ့သလိုအမေရိကန်အများစုရဲ့ဆန္ဒကိုဆန့်ကျင်ပြီးလူမျိုးရေးမုန်းတီးမှုတွေကိုဖန်တီးနေတယ်လို့သဘောထားကြပါတယ်။ဒါပေမဲ့ဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲအနိုင်ရပြီးကတည်းကအဲ့ဒီလိုစိုးရိမ်မှုတွေလျော့ပါအောင်ရှော့ပေါ်ပြောဆိုလာခဲ့ပြီးလာရောက်နေထိုင်သူတွေကရာဇဝတ်မှုကျူးလွန်ကြောင်းမှတ်တမ်းရှိသူ၃တန်းကျော်ကိုပဲနိုင်ငံတဲကနှစ်ထုတ်မယ်လို့ပြောပါတယ်။လာမယ့်အမေရိကန်အစိုးရတည်ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ VOA သတင်းတောက်ဇလာတိကဟုတ်ရဲ့သတင်းကိုကိုရနိုင်ကပြောပြပါမယ်ရှင်
။ဂျမ်ဘတ်သမားတွေကဥရောပကိုမနစ်ကတိုက်ခိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုတဲကိုမွတ်စလင်တွေကိုလုံးဝဝင်ခွင့်မပေးဖို့ဒေါ်နယ်ထရမ့်ကတောင်းဆိုခဲ့ပါတယ်။ဒါပြင်နိုင်ငံတွင်းမှာရှိတဲ့မွတ်စလင်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့သူကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံထဲမှာရောင်းနေနေပြီးသားမွတ်စလင်ပဲဖြစ်ဖြစ်တခြားရှေ့ပြောင်းအခြေချနေထိုင်သူဘယ်သူပဲဖြစ်ဖြစ်စိုးရိမ်စရာမလိုဘူးလို့ထရမ့်ရဲ့ Hispanic လို့ခေါ်တဲ့စပိန်ဘာသာစကားပြောလက်တင်အမေရိကန်နယ်ပွားအရေးအကြံပေးကောင်စီအဖွဲ့ဝင် Luis Quiñones ကပြောပါတယ
် Targeting extreme Muslims who don't work withinthe true religion
တကယ်ပဲဘာသာရေးအစိုးမတွေအတိုင်းဒါမှမဟုတ်ငြင်းချမ်းစွာအပြေရှာတဲ့ဤအတိုင်းမလိုက်နာတဲ့အစွန်းရောက်မွတ်စလင်တွေကိုကျွန်တော်တို့ပြစ်မှတ်ထားသွားမှာဖြစ်ပါတယ်။တခြားသူတွေထိခိုက်ပျက်စီးအောင်လုပ်ချင်တဲ့သူတွေကိုမလိုချင်ပါဘူး။သူတို့ကတော့ကြိုးစားမှမဟုတ်ပါဘူး။အဲ့ဒီလူတွေကိုကျွန်တော်တို့လိုက်လံရှာဖွေသွားမှာပါ။အမေရိကန်နိုင်ငံကိုလာပြီးကျွန်တော်တို့ရဲ့လူမှုအတိုင်းဝိုင်းနဲ့တရားရဲဖြစ်ချင်တဲ့သူတွေလူမှုအတိုင်းဝိုင်းအတွက်အကျိုးပြုချင်တဲ့သူတွေအနေနဲ့လုံးဝကိုစိုးရိမ်ကြောက်လန့်နေစရာမလိုပါဘူး။ပြင်းနန်းတန်ပေးမှာမဟုတ်ပါဘူးအဲ့ဒီလူတွေကိုပြစ်မှတ်ထားသွားမှာမဟုတ်သလိုဖော်ပြသွားမှာမဟုတ်ပါဘူး
ဒါ့အပြင်တရားဝင်ဆာရွက်စာတမ်းအထောက်အထားမရှိဘဲအလုံးလုံးနေသူတွေကိုလည်းအလုံးရင်းနဲ့တိုင်းပြည်ထဲကနေနှင်ထုတ်သွားမှာမဟုတ်ဘူးလို့သူကပြောပါတယ
် The only people who have to fear right now are the criminals. Yes, they will be deported. Those are massive, you know, 3 million plus. They will be deported.
အခုအချိန်မှာစိုးရိမ်ရမယ့်သူတွေကတော့ရာဇဝတ်မှုကျူးလွန်ထားတဲ့သူတွေပဲဖြစ်ပါတယ်။ဟုတ်ပါတယ်။အဲ့ဒီလူတွေကိုပဲပြည်နှင်နှံပေးသွားမှာပါ။အရေးအတွက်အဖြစ်တော့များပါတယ်သုံးသန်းကျော်ရှိပါတယ်ဒါအပြင်အမေရိကန်နိုင်ငံကိုကမ္ဘာလှည့်ခီးသွားပြည်ဝင်ခွင့်ဗီဇာနဲ့လာပြီးဗီဇာသက်တမ်းကျော်နေတဲ့သူတွေကိုလည်းတိုင်းပြည်ကနေနှင်ထုတ်သွားမှာဖြစ်ပါတယ်ကျွန်တော်တို့နိုင်ငံကစိတ်ဝင်စားစရာနေရာတွေကိုလာရောက်လည်ပတ်တဲ့ကမ္ဘာလှည့်ခီးသွားတွေလိုအပ်ပေမဲ့အဲ့ဒီလူတွေကခီးသွားဗီဇာကိုအသုံးချပြီးအမြဲတမ်းနေသွားဖို့လောက်တာတွေကိုတော့ကျွန်တော်တို့ခွင့်ပြုမှာမဟုတ်ပါဘူး
ဒေါ်နယ်ထရမ့်ရဲ့အစိုးရအနေနဲ့ရာဇဝတ်မှုကျူးလွန်သူတွေကိုလည်းမျက်ခြေမပြတ်စောင့်ကြည့်သွားဖို့စီစဉ်နေပြီးတော့အဲ့ဒီလူတွေကိုနှင်ထုတ်ပြီးတာနဲ့အမေရိကန်နိုင်ငံနဲ့ကိုပြန်ဝင်လာလို့မရအောင်လည်းလုပ်သွားဖို့စီစဉ်နေတယ်လို့ပြောပါတယ
်။ On the 21st we are going to check the databases to find out
တမရပြည်ကျန်းသစ္စာချိန်ဆိုပြီးနောက်တစ်ရက်ဇန်နဝါရီ22ရက်ကစပြီးရာဇဝတ်မှုကျူးလွန်သူတွေကိုဘယ်မှာရှိတယ်ဆိုတာကိုဖော်ထုတ်ဖို့မှတ်တမ်းအချက်လက်တွေကိုကြည့်သွားမှာပါ။နေသာလုံညုံကြီးတာဝန်ရှိသူ 8,500 ကိုလည်းအလို့အစ်စ်တွေထပ်ခန့်သွားမှာဖြစ်ပါတယ်။အဲ့ဒီလူတွေကိုဖော်ထုတ်ပြီးတာနဲ့ကျွန်တော်တို့အဲ့ဒီလူတွေကိုမတွေ့မကျင်ရှာဖွေပြီးနိုင်ငံတွေကနေနှင်ထုတ်သွားမှာဖြစ်ပါတယ်။ကျွန်တော်တို့ရဲ့စီမင်းစည်းကမ်းတွေကိုမလိုက်နာဘူးဆိုရင်တော့ပြောချင်တာကခမားတို့ကိုဒီနိုင်ငံကအလို့မရှိဘူးဆိုတာဖြစ်ပြီးအဲ့ဒီလူတွေကိုထောင်ဒဏ်ချမှတ်သွားမှာပါ။အ
မေရိကန်နိုင်ငံရဲ့တချို့မျိုးကြီးတွေကအာဏာပိုင်တွေကတော့သူတို့မျိုးတွေအနေနဲ့တရားမဝင်ရွှေပြောင်းအခြေချနေထိုင်သူတွေကိုခိုးလုံစရာနေရာတွေဆက်ပေးသွားမယ်လို့လည်းပြောပါရယ်ဥတွေကိုမလိုက်နာတဲ့အာဏာပိုင်တွေအနေနဲ့ပြည်မှုကြောင်းဆိုင်ရာအရာအေးအေးယူခံရမှာဖြစ်ပြီးအဲ့ဒီမျိုးတွေအနေနဲ့လည်းအရေးကြီးတဲ့စီမံကိန်းတွေမှာပြည်ထောင်စုအစိုးရရဲ့ထောက်ပံ့ငွေတွေရမှာမဟုတ်ဘူးလို့ကီညိုနက်စ်ကပြောပါရယ်ခင်ဗျာ
ကိုရနိုင်ပြပြခဲ့တာပါရှင်အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအေရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရယ်ရှင်ဒီကနေ့ညနေပိုင်းစီစဉ်ဆုံးမသက်ခင်မှာတရင်အချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင
်ရုရှားတွေကြောတော်နောက်ခံပေးနေတဲ့ဆီးရီးယားအစိုးရတပ်ဖွဲ့တွေရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးတငယ်တွေအပါအဝင်လူမျိုးများသေဆုံးခဲ့ပါတယ်လူသားချင်းစာနာမှုအကူအညီပေးရေးတလကြာတိုက်ခိုက်မှုရပ်ဆဲထားမယ်လို့ရုရှားကကြေညာပြီးချိန်ကစလို့အာဆက်အစိုးရရဲ့ဒီကနေ့တိုက်ခိုက်မှုဟာ၄ရက်မြောက်ဇက်တိုက်တိုက်ခိုက်တာဖြစ်ပါတယ်တပုံတွေထိန်းချုပ်ထားတဲ့အလပုံမျိုးကိုလေကြောင်းကနေတိုက်ခိုက်တာဖြစ်ပြီးဒလိုတိုက်ပွဲတွေပြန်ဖြစ်ချိန်ကစလို့အရက်သား65ဦးထက်မနည်းသေဆုံးခဲ့တယ်လို့ဗြိတိန်အခြေစိုက်လူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဇန်နဝါရီလတဲ့သမ္မတတာဝန်တွေတရားဝင်လွှဲပြောင်းယူနိုင်ဖို့အတွက်ပြင်ဆင်နေတဲ့အချိန်သမ္မတဘရိတ်ဥဘာမာကတော့ဒီကနေ့ဂျာမနီနိုင်ငံမှာအရေးပါတဲ့ဥရောပနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်အတ္တလန်တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေရင်ဆိုင်နေရတဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကိုဥရောပရဲ့အရေးပါတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့သမ္မတဥဘာမာဒီကနေ့တွေ့ဆုံတာပါရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်စတင်တာဝန်ထမ်းဆောင်ချိန်မှာသူ့အနေနဲ့ယာရုကနေနှုတ်ထွက်မှာဖြစ်တယ်လို့အမေရိကန်ထောက်လိုင်းရေးအကြီးအကဲကပြောလိုက်ပါတယ်။သူ့ရဲ့နှုတ်ထွက်စာကိုပေးပို့ပြီးဖြစ်ကြောင်းလည်းလွှတ်တော်ကိုအသိပေးခဲ့ပါတယ်။ဂျာတာဘင်းဒီကကျင်းပတဲ့လွှတ်တော်ထောက်လိုင်းရေးဆိုင်ရာကော်မတီကြားနာပွဲမှာအမျိုးသားထောက်လိုင်းရေးဌာနညွှန်ကြားရေးမှူးဂျိမ်းစ်ကလပါကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ထိုင်းပြည်မီဒီယာကြီးတီရိခဲဟာအစိုးအေးမိတာကြောင့်ကုခန္ဓာအပူချိန်မြန်မာပြည်ဆေးရုံတက်ကုသမှုခံယူနေကြောင်းထိုင်းပြည်နန်းတော်ကသတင်းထုတ်ပြန်ပါတယ်။ဘီယင်ဂျီဘူမီဘောအဒူယာဒက်နေရာဆန်ပီတလအကြမှာအခုလိုနေထိုင်မကောင်းဖြစ်တာပါ။ဘန်ကောက်မြို့ကစီရီရတ်ဆေးရုံကနေချူလာလောင်ကွန်ဆေးရုံကိုပြောင်းရွှေ့ပြီးတော့ဆေးကုသမှုခံယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။တကြနေညနေခဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.